NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ကလက်ထိုးတဲ့ရွှေနဲ့ဒေါ်လာငွေတွေရယူတဲ့ဆိုပြီးဒေါ်စန်းစုကြည်အပေါ်စစ်ကောင်စီကတရားစွဲထားတဲ့အာဂရိလိုက်စားမှုတဲ့ဒီကနေ့ဖေဖော်ဝါရီ25ရက်နေ့မှာနှစ်ဖက်အပီးသက်လျှောက်လဲတင်ပြခဲ့ကြပါတယ်။ဒီအမှုကိုစွဲချက်တင်သင့်မသင့်ရှေ့တစ်ပတ်ယုံကြည်ကြရင်ဆုံးဖြတ်ဖို့ရှိနေပါတယ်။လက်ရှိမှာအမှုပေါင်း73မှုနဲ့ရင်ဆိုင်နေရတဲ့ဒေါ်စန်းစုကြည်အမှုတွေအတွက်ကြားနာစစ်ဆေးမဲ့ရက်တွေကိုအထူးတရားရုံးကလည်းပြောင်းလဲသတ်မှတ်လိုက်တယ်လို့စုံစမ်းသိရှိရပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းပြည်စုံကိုမက်ခင်ဖြူတွေကပြောပြပါမယ်
။ NLD စုရလက်ထက်မှာရန်ကုန်တိုင်းကလုပ်ငန်းဆောင်ရွက်မှုတွေထောက်ပံ့ပေးဖို့နဲ့ကာကွယ်ပေးဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းပေးတဲ့ဆိုတဲ့ဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ9ပိတ်သာလက်ခံရယူတယ်လို့ဆိုပြီးဒေါ်စန်းစုကြည်အပေါ်အာဂရိလိုက်စားမှုနဲ့တရားစွဲဆိုထားတဲ့အမှုအတွက်နေပြည်တော်ထူးတရားရုံးမှာဒီကနေ့နှစ်ဖက်အပြစ်သက်လျှောက်လဲချက်တွေတင်ပြခဲ့ကြပါတယ်။ဥဖြိုးမင်းသိန်းကဒေါ်စန်းစုကြည်ကိုရွှေနဲ့ဒေါ်လာတွေပေးခဲ့ရတယ်လို့ပြောဆိုခဲ့ပေမယ့်တကယ်ပေးခဲ့တယ်ဆိုတာကိုဥဖြိုးမင်းသိန်းကိုယ်တိုင်ကရောတရားလူပြတက်တည်ကပါခိုင်ခိုင်မာမာတက်တည်ပြနိုင်ခဲ့ခြင်းမရှိတဲ့အချက်ကိုဒေါ်စန်းစုကြည်ရဲ့ရှင်းလင်းတွေကတင်ပြခဲ့တယ်လို့စုံစမ်းသိရပါတယ်။ဒေါ်စန်းစုကြည်ကသူလက်ခံရယူတယ်ဆိုတဲ့ဆွဆွဲချက်သာရှိပြီးဆရာနာတိန်တဲ့နေကဒေါ်စန်းစုကြည်ကိုဖမ်းဆီးပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းသိမ်းစင်ကလည်းအဲ့ဒီရွှေနဲ့ဒေါ်လာတွေစည်ရင်းလည်းမပါခဲ့ဘူးဆိုတဲ့အချက်ကိုဒေါ်စန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကတရားရုံးမှာတင်ပြခဲ့ကြပါတယ်။ဒီချာနာဘွဲမှာဒီအမှုအတွက်နှစ်ဖက်စလုံးကအပြစ်သက်လျှောက်လဲခဲ့ကြပြီးဖြစ်လို့ရှေ့သတင်းဘက်ယုံကြည်ကြရင်အမှုကိုစွဲချက်တင်သင့်မသင့်အဆုံးဖြတ်ဖို့ရှိနေပါတယ်။ထောက်ကင်ချီဖောင်ဒေးရှင်းအတွက်နေပြည်တော်မှာမြေနေရာနှစ်ခုရယူမှုနေအိမ်ဆောက်လုပ်မှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည် NLD အစိုးရတမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့သုံးယောက်အပေါ်မှာတရားစွဲထားတဲ့အမှု၄ခုအတွက်ကိုလည်းဒီကနေ့ကြားနာဖို့ယုံကြည်ပေးထားခဲ့တာပါ။ဒါပေမဲ့ဒီအမှုတွေအတွက်တရားလိုစစ်ကောင်စီဘက်ကတက်သေးထွက်ဆိုမဲ့နေပြည်တော်စီမင်းသားရေးကော်မတီကအရာရှိဒေါက်တာပွင့်တန်နာကျော်တင်နန်းရှိနေလို့မလာနိုင်တဲ့အတွက်မကြားနာနိုင်ခဲ့ပါဘူး။နောက်တစ်ခေါက်ယုံကြည်ကြရင်ဒေါက်တာပွင့်တန်နာကျော်အပြင်နောက်ထပ်လူပြတက်တဲ့တူဖြစ်တဲ့ရန်ကုန်စီပင်သားရရေးကော်မတီကအရာရှိတူဖြစ်တဲ့ဦးအောင်မျိုးဦးတို့ကိုပါစစ်ဆေးမယ်လို့သိရပါတယ်။ဒေါ်စန်းစုကြည်ပေါ်ဆွဲဆိုထားတဲ့အာဂရိလိုက်စားမှုတွေကိုအရင်ကတောက်ကြနေတိုင်းမှာပုံမှန်စစ်ဆေးနေပေမဲ့ရှေ့သတင်းဘက်ကစပြီးရက်တွေပြောင်းလဲကြားနာဖို့လဲနေပြီးတော့အထူးတရားရုံးတရားသူကြီးကရက်ချင်းတွေပေးခဲ့ပါတယ်။ဒါကြောင့်ဥဖြိုးမင်းသိန်းထံကနေရွှေနဲ့ဒေါ်လာတွေယူရဲဆိုတဲ့အမှုအပါအဝင်နေပြည်တော်နဲ့ရန်ကုန်မြို့တွေမှာဒေါ်ကင်ဂျီဖောင်ဒေးရှင်းအတွက်မြေနဲ့အဆောက်အဦတွေရယူခဲ့မှုနဲ့ဆိုင်တဲ့အာဂရိအမှု၅မှုကိုတနင်္လာနေ့တိုင်းမှာကြားနာမှာဖြစ်ပါတယ်။ရဟတ်ရင်ငှားရမ်းမှုဝယ်ယူမှုနဲ့ဆိုင်တဲ့အာဂရိလိုက်စားမှု၅မှုကိုတော့အပတ်စဉ်အင်္ဂါနေ့တိုင်းမှာကြားနာသွားမှာဖြစ်ပြီး2020ရွေးကောက်ပွဲမှာမလျော်ဩဇာသုံးတယ်ဆိုပြီးရာဇသက်ကြီးပုံမှန်130ကကြီးနဲ့တရားစွဲဆိုခံထားတဲ့အမှုကိုတော့တောက်ကြနေတိုင်းကြားနာသွားမှာဖြစ်ပါတယ်။စီးပွားရေးပညာရှင်ရှောင်းတာနာနဲ့အတူတရားစွဲဆိုခံထားရတဲ့နိုင်ငံတော်လှုပ်ဝက်အပ်ဥပဒေချိုးဖောက်မှုကိုတော့အရင်တိုင်းကြာသာပြီးနေ့မှာဆက်လက်ကြားနာသွားမယ်လို့သိရပါတယ်။အမှုပေါင်း73မှုနဲ့လက်ရှိရင်ဆိုင်နေရတဲ့ဒေါက်တာဆန်းစုကြည်ရဲ့အမှုတွေကိုတပတ်မှ၄ရက်ပြောင်းလဲကြားနာဖို့တရားသူကြီးကပြောင်းလဲသတ်မှတ်ခဲ့တာဖြစ်ပါတယ်။ဒေါက်ကင်ဂျီဖောင်ဒေးရှင်းအတွက်စီးပွားရေးသမားမောင်ဝိတ်စီကနေဒေါ်လာ9သိန်းခွဲကို2019နဲ့2020ပြည့်နှစ်အတွင်း၄ချိန်ခွဲလက်ခံရယူခဲ့တယ်ဆိုပြီးတရားစွဲထားတဲ့အာဂရိအမှုကတော့အခုအချိန်ထိနေပြည်တော်အထူးတရားရုံးကိုရောက်မလာသေးတဲ့အတွက်ဒီအမှုကိုဘယ်နေ့ဆက်ဆင့်မလဲဆိုတာမသိရသေးပါဘူး။ဒီကနေ့ယုံကြည်လာတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်တယ်လို့စုံစမ်းသိရပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကဒေါအောင်ဆန်းစုကြည်အပေါ်မှာလောလောဆယ်အထိအမှုပေါင်း18မှုနဲ့တရားစွဲထားပြီး9မှုအထွေထောက်နှံ6နှစ်ပြစ်ဒဏ်ချမှတ်ထားပါရဲ့ရှင်။